အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအတိုင်ပင်ခံ Derek Shirley ဟာအမေရိကန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်ပြီးဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကိုဖေဖော်ဝါရီလ14နဲ့17ရက်အကြာသွားရောက်မှာဖြစ်ပါတယ်။အခြေခံအစိုးရတာဝန်ရှိသူတွေအရက်ဖက်အဖွဲ့စည်းတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးနိုင်ငံလက်တွဲဆောင်ရွက်ရေးနဲ့ရည်မှန်းချက်တွေဆောင်ရွက်ရေးတို့အရေးကြီးပုံကိုခီးစဉ်မှာဆွေးနွေးသွားဖို့ရှိတယ်လို့နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကမနေ့ကသတင်းထုတ်ပြန်ချက်မှာပြောပါတယ်။ဘင်္ဂလားဒေ့ရှ်မှာတော့ရိုဟင်ဂျာဒုက္ခသည်များအကြအတဲနိုင်ငံတကာအရေးကိစ္စတွေမှာပူးပေါင်းဆောင်ရွက်မှုခိုင်မာရေးနဲ့လူမျိုးရေးဆိုင်ရာကိစ္စများတွဲပက်ဆောင်ရွက်ရေးအကြောင်းတွေဆွေးနွေးသွားကြမယ်လို့နိုင်ငံရေးဌာနပြောရေးဆိုခွင့်ရှိသူကပြောပါတယ်။ပါကစ္စတန်မှာတော့ကိုယ်စားလှယ်အဖွဲ့ဟာစီးပွားရေးနဲ့ရာသီဥတုအကြတဲ့တည်ရောက်မှုကိစ္စတွေမှာပူးပေါင်းဆောင်ရွက်ရေးပြည်သူချင်းဆက်ဆံမှုတိုးချဲ့ရေးကိစ္စတွေကိုတာဝန်ရှိသူတွေနဲ့ဆွေးနွေးသွားမှာဖြစ်ပါတယ်။ပါကစ္စတန်နဲ့ရှိထားပြီးဖြစ်တဲ့လူမျိုးရေးဆိုင်ရာကိစ္စရာများပူးပေါင်းဆောင်ရွက်ရေးကိုလည်းပိုပြီးခိုင်မာလာအောင်ဆွေးနွေးကြမှာဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်ခင်ဗျ။